တင်နေညာမျက်မှောက်လို့အရင်ဟောပြီးတော့မင်းနဲ့လေအဲဂျာတယ်မှာနားပြင်အင်္ဂလိပ်လို့ဟောမယ်မျက်မှောက်လို့လည်းအဲနည်းနည်းတို့ပြီးတော့ဟောမယ်လို့ဒီနေ့မင်းနဲ့တင်ညာစပြီးတော့ဆံဝါပေးတဲ့ဒီဒီခွဲပြီးတဲ့နောက်ပိုင်းဆံပေးတဲ့စေးကြောင့်နည်းလေးပိုက်ဖတ်အောင်နည်းနည်းလေးအောင်ဒီနေ့ဟောမယ့်အကြောင်းအရာကစိတ်ချမ်းသာမှုကဒီချိန်ဒီနေရာမှာတည်းဖြစ်နိုင်တယ်စောင့်ဖို့မလို့တခြားနေရာလည်းသွားရှာဖို့မလို့ဘာစကားပုံမှာဆိုရင်ဘာစကားပုံမှာစိတ်ချမ်းသာအောင်လုပ်နိုင်တယ်စင်ကာပူဒီယထာ MRT ခေါ်တာပေါ့နော်ဒီမှာအင်္ဂလမှာတော့ကျုပ်ခေါ်တယ်အဲ့ဒီယထာဘုံမှာမြေအောင်ယထာဘုံမှာရှိနေတဲ့အဲ့ဒီချိန်အဲ့ဒီနေရာမှာစိတ်ချမ်းသာအောင်လုပ်နိုင်တယ်ထမင်းစားနေတဲ့ချိန်ထမင်းစားနေတဲ့ချိန်မှာစိတ်ချမ်းသာအောင်လုပ်နိုင်တယ်ထမင်းစားပြီးတော့အပြစ်မှာတငယ်ချင်းတွေနဲ့တွားတွေ့ဖို့အဲ့ဒီချိန်ကိစ္စအောင်ပုံမလို့တငယ်ချင်းတွေနဲ့တွေ့နေတဲ့အချိန်မှာအဲ့ဒီချိန်မှာအဲ့ဒီနေရာမှာတင်စိတ်ချမ်းသာမှုရအောင်လုပ်နိုင်တယ်ကာကောင်းကောင်းဝယ်တဲ့အချိန်ကိစ္စအောင်ပုံမလို့ဟုတ်တယ်စိတ်ချမ်းသာမှုနဲ့ပတ်သက်ပြီးတော့ဘာမှတရားနှစ်ပုဒ်ဟောတာလေပျော်ရွှင်နိုင်ပါရဲ့နဲ့မပျော်နိုင်သူများအမတ်တက်နဲ့အမတ်နဲ့ဟောတာရှိတယ်အမတ်တက်ကတော့ပြီးရဲနည်းနည်းလောက်ကဟောတာလေအမတ်နဲ့ကတော့ပြီးရဲမချလာကဟောတာလေအဲ့ဒီနှစ်ခုစလုံးမှာစိတ်ချမ်းသာအောင်ဘယ်လိုလုပ်ရမှာတော့မုဒိတာမုဒိတာရှိရင်ကိုယ်မှာရှိတဲ့ပစ္စည်းတွေရှိမှန်းကိုပို့ပြီးတရီထားမိတယ်။ကျမ်းမာရေးရှိတယ်၊ကျမ်းမာကောင်းကောင်းရှိတယ်၊တငယ်ချင်းကောင်းကောင်းရှိတယ်။လုံခြုံတဲ့ပတ်ဝန်းကျင်ရှိတယ်။ညမကောင်းစေသွားသွားပြဖို့နာနိနာမဆယ်အောင်လေးရှိတယ်။ဒါ၄အများစုကသတိမထားမိဘူးဘာဖြစ်လို့လဲဆိုတော့မုဒိတာကင်းနေတဲ့အခါကျတော့လက်ထက်မှာရှိတဲ့ဟာသတိမထားဘူးအဲဒါကြောင့်မုဒိတာရှိတဲ့ဟာကိုပြန်ပြန်တွေးခြင်းအဖြစ်စိတ်ချမ်းသာမှုရနိုင်တယ်ရခဲ့တဲ့ပညာအောင်ခဲ့တဲ့စာမေးပွဲတွေတည်တဲ့လူတွေအခုကြတော့တိတဲ့လူတွေကတယောက်ကကိုယ်မကောင်းဘူးပြောတယ်ဒီမကောင်းပြောတယ်မခေါ်ဘူးမွေးနေမဖိတ်ဘူးအဲ့ဒါမျိုးဆိုစိတ်ထဲမှာအဲ့ဒါပဲအဲတွေးနေအများကြီးတွေးနေဂျန်တဲ့လူတွေတငယ်ချင်းကောင်းအများကြီးရှိတယ်အဲ့ဒါသတိမရတော့ဒါဘာဖြစ်လို့အဲ့လိုဖြစ်တာတော့ negativity bias ကမကောင်းတာကိုပဲပို့ပြီးတော့တွေးဖြစ်တဲ့ဟာအဲ့ဒါဘာဖြစ်လို့ဖြစ်တာလဲဆိုတော့မုဒိတာနဲ့လို့ဒါကပထမတရားပွဲထဲမှာပထမအပုတ်တယ်နောက်တတိယအပုတ်ကဘာပြောတာတော့ဆိုအသုံးပြုတဲ့နေရာမှာမုဒိတာဖြစ်ဖို့ခဏတော့ကရှိတဲ့ရှိတာလေးအသုံးမပြုပေမဲ့ရှိတဲ့ဟာလေအဲ့ဒါလေးကိုတရားဘူးဒုတိယတပုတ်ကြတော့အသုံးပြုတဲ့အခါသမင်းစားတဲ့ချိန်ဆိုရင်ဒါအစားအသောက်ဒီခန္ဓာကိုဖွံ့ဖြိုးအောင်ဒီခန္ဓာကိုကြမ်းအောင်စားနိုင်တယ်ထောက်နိုင်တယ်အဝတ်စားဝတ်ပြီးဆိုရင်ဒီအေးအဘူးညတာစေဖို့အတွက်ဒီအဆက်ကားကွယ်ဖို့အတွက်နောက်ပြီးတော့လူသားသူကြားထဲမှာဆန်းဆန်းအစဉ်ပြေဖို့တဲ့ဒီအဝတ်စားတွေကဝတ်နိုင်တယ်အသုံးပြုတဲ့အချိန်လေးမှာအဝတ်စားလဲတဲ့ခါလေးမှာအဲ့ဒါလေးသတိရလာရင်သ မူရိဒာဖြစ်လာမူရိဒာဖြစ်လာမဟုတ်ရင်အဝဇာကလဲနေတယ်ဘုသူစီဆဲရောက်နေဆိုကိုကြည့်ပြီးတော့ဝေဖန်မဲ့လူသူစီဆဲရောက်နေသူတို့မဝေဖန်ဘယ်လိုလုပ်ရမှာတော့ဘာတွေဝတ်သွားမှာတော့ပဲဆင်းနဲ့ပဲဆင်းဝတ်သွားမှာတော့ဟိုအဲလက်ဆွဲခံရမှာတော့အတမျိုးတွေသူများကို impress ဖြစ်အောင်အတင်သူများအတင်ကြည့်အောင်အဲ့ဒါပဲစဉ်းစားတယ် negative ပဲစဉ်းစားတယ်ကိုယ်မှရှိတယ်ဟာဒီ plus sign အဲ့ဒါမစဉ်းစားမျိုး half full half half empty ဆိုတဲ့ဒီထက်မှလားရေကတဝက်ရှိတယ်တဝက်ရောနေဆိုရင်အဝဇာလဲခမသူများငောက်ပါပြောမှာအဲ့ဒါပဲတွေးရင်သူကဒီမပြည့်တဲ့အပိုင်း half empty အဲ့ဒါပဲတွေးနေတာ negative အတွေးပဲဖြစ်နေတာပေါ့ဟုတ်ဒီမှာအဝဇာဝှချင်အဲ့ခါကိုဝှလို့ရတယ်ဝှချင်တာဝှလို့ရတယ်ဝှစရာရှိတယ်ရှိတာလေးကိုတွေးတဲ့ခါကျတော့မုဒိတာဖြစ်တယ်မုဒိတာဖြစ်တယ်appreciation ခေါ်တာပေါ့ဒါက positive thinking မုဒိတာကို positive thinking လုပ်အောင်ဖြစ်အောင်လုပ်ပြီးတော့စိတ်ချမ်းသာမှုရအောင်လုပ်တာဒါအရင်ကဟောခဲ့တဲ့တရားနှစ်ပုဒ်ဒီနေ့ကျတော့ဂယုဏအကြောင်းဟောခြင်းစိတ်ချမ်းသာမှုကိုဂယုဏနဲ့ရအောင်ဘယ်လိုလုပ်အောင်လုပ်ဘယ်လိုလုပ်နိုင်လဲပြောမယ်ဆိုရင်အများကြီးပြောနိုင်တယ်ဒါပေမဲ့ဒီနေ့လူရင်းတူချင်းလေးပြောချင်တာမြန်မာစကားရှာလို့မရသေးဘူးအင်္ဂလိပ်လို empathy ဆိုတာရှိဘုံမဘာသာပြန်ကြည့်တယ်ဒီမလာခင်ဒီခေါင်းထဲမှာဘာသာပြန်ကြည့်တယ်ကိုချင်းစာလေဆိုတဲ့ဒါဟို empathy ကသူကကောင်းတဲ့ quality တခုဒါပေမဲ့သူ့မှာ limit ရှိကိုချင်းစာလူတယောက်ကဘိုင်အောင်တယ်ဆိုရင်သူဘိုင်အောင်တော့ကိုဝင်ပြီးတော့ခန်းစားကြည့်တယ်အင်္ဂလိပ်လိုကတော့ place yourself in their shoes stand in their shoes သူရဲ့နေရာမှာကိုဝင်ကြည့်တာဝင်ခန်းစားကြည့်ဆရာဝန်တွေသူနာပြည်တွေလူနာတွေကိုတွေ့တယ်ဆိုရင်ဒါလူနာတွေရဲ့ဥဒေကိုခန်းစားတယ်ဒုက္ခဝေဒနာခန်းစားတယ်တငယ်ချင်းတွေသူကအဆင်မပြေဘူးဆိုရင်အဲဒီအကြောင်းတွေးပြီးတော့သူ့ရဲ့ဒုက္ခကိုညဝေခံစားတယ်ညဝေခံစားဒါကကောင်းတဲ့အရည်သွေးတစ်ခု quality တစ်ခုဒါပေမဲ့ဒီ quality ကသူကအဲ့မှာပဲရက်နေဒီထက်ပိုပြီးတော့ကောင်းတဲ့ quality အင်္ဂလိပ်လို compassion ပေါ့ပမာဒီပါဠိလိုဂရုဏာအဲ့ဒီဟာကြတော့သူကလူတယောက်ရဲ့ဒုက္ခကိုခံစားအောင်မကဘူးလူတယောက်ပိုင်းတာတော့ခံစားနေတာသူနဲ့မတွေ့ဘူးဆိုရင်ကိုယ်စိတ်ထဲမှာသူရဲ့ဒုက္ခကိုကိုယ့်ရဲ့နှလုံးသားနဲ့ကိုယ့်ရဲ့စိတ်နဲ့ပွေဖက်ပြီးတော့တူရီတို့မိခင်ကပိုင်အောင်နေတဲ့သူရဲ့သားကိုပွေဖက်ပြီးတော့နေသိတယ်လို့ comfort လို့ထင်ခေါ်တာပေါ့ comforting ဒါကြတော့သူက action ပါတော့ the action ကလက်နဲ့မလုပ်နိုင်သေးရင်ဒေသမရှိသေးဘူးအစနဲ့မလုံနိုင်တဲ့ကိစ္စမရှိသေးဘူး။အနည်းဆုံးစိတ်နဲ့လုံနိုင်မယ်။စိတ်နဲ့စပြဆိုစိတ်နဲ့လုံနိုင်တဲ့ခါကျမှကိုကလူနဲ့တကယ်တမ်းတွေ့ရင်တကယ်လုံနိုင်။တကယ်လုံနိုင်။ဥပမာတငယ်ချင်းတယောက်ရဲ့ဒုက္ခကိုကိုချင်းစာမြေတငယ်ချင်းလာပြီးတော့ပြောပြတယ်ကျုပ်ပြတငယ်ချင်းကသူ့ရဲ့ anxiety သူ့ရဲ့ဒုက္ခနဲ့ဒီလိုပဲလဲနေဟို အဲ့ဒါကိုပဲပြန်ပြန်ပြီးတော့ပြောနေတယ်။အမေပြောနေတယ်။ကိုချင်းစာရယ်ဆိုတာကသူသူ့ရဲ့ဝေဒနာကိုသူ့ရဲ့ဒုက္ခကိုသူ့ရဲ့ဘိတ်စိတ်ဖြစ်စီမှု stress distress အဲ့ဒါကိုကိုချင်းစာလို့အဲ့ဒါကိုနားထောင်။ဒါပေမဲ့မိခင်ရဲ့quality making ရဲ့နှလုံးသားနဲ့နားထောင်တာမဟုတ်ဘူး။တကယ်ချင်းနှလုံးသားနဲ့နားထောင်။နောက်မှကျတော့မဖြစ်သွားဆိုတော့နင်ကလည်းကွာဒါပဲပြောနေတာပဲ။မဖြစ်သွားတော့အတိုင်းထားတစ်ခုထိရောက်သွားတယ်။ limit ကိုရောက်သွားတယ်။တကယ်ချင်းဒီကြောင်းဒီကြောင်းပြောနေတာကိုကပြောလိုက်တယ်မလား။ဒီလိုဖြစ်ရင်ဒီလိုလုပ်ပါဒီလိုလုပ်ပြန်တကယ်ချင်းလည်းနားမထောင်။နားမထောင်တော့ငါဖြစ်မှာပေါ့ငါပြောရမှနားမထောင်။ငါပြောရမှာနားမထောင်။ဘာဖြစ်သွားအောင်ဆိုတော့ဟိုအပြစ်တင်တာဖြစ်သွား။ဒီလိုစကလုံးလေးတွေကဒီအနောက်တိုင်း psychology မှာသူအများကြီးရှိတယ်။အဲ့ဒီဟာတွေကိုခွဲခြားတာအနောက်တိုင်းသားတွေကကိုယ်တိုင်ဟိုကမခွဲခြားတဲ့ဘုံခဏခဏမေးခံရတယ်။ဒီနေ့တော့ဒီစာအုပ်တင်ခုစာအုပ်လေးတော့မဟုတ်စာအုပ်ကြီး။စာမျက်နှာဖလောက်မှမသိလို့ပြန်လိုက်အောင်စာမျက်နှာ150လောက်ရှိ100လောက်ရှိပြင်သစ်လူမျိုးဗုဒ္ဓဘာသာဘုန်းကြီးတစ်ပါးကြီးတယ်မက်သီယုရီကာဆယ်ဒီဘုန်းကြီးကအဘိုင်ယိုလော်ဂျီနဲ့ PhD ရတာတယ်တကယ်နာမည်ကြီးဟာစူပါဗိုက်ဆာတို့ရတာပါရစ်မှာအဲ့နောက်ပိုင်းမှာသူဗုဒ္ဓဘာသာဘုန်းကြီးဖြစ်လာပြီးတော့သူတရားတွေကျင့်တယ်သူကျင့်တဲ့ဟာကိုဒီနေ့ကျတော့မတ်စထရစ်ဆိုတာကနယ်သာလန်ကမြို့တစ်မြို့မှာနျူရိုလော်ဂျစ်စ်တွေဒီအုံနောက်လေးလာတဲ့လူတွေကပြင်ပြီးတော့သူ့ကိုလက်ထဲမှာတရားထိုင်တယ်တရားထိုင်တယ်ဒါဘုန်းက chapter 4အကြောင်းပြောနေတယ်ဒီတဲ့ဆောင်အဲ့တော့ empathy အကြောင်းပဲလောက်ပါဆိုတော့သူဒီနေ့ကကြည့်ထားတဲ့ television အဲ့ဒီအကြောင်းကိုမျက်စိနဲ့ပြန်ပြီးတော့မြင်ကြည့်တယ်အဲ့ဒီဒုက္ခကိုရင်ခံစားကြည့်အဲ့ဒီဒုက္ခဘာလို့ဆိုတော့ Romania နိုင်ငံမှာဟိုမိဘမဲ့ကလေးတွေအစိုးရကစောင့်ရှောက်တော့စောင့်ရှောက်တယ်ဒါပေမဲ့နှွေးထွေးတဲ့မေတ္တာမပါဘူးမငောက်မဲ့ထားတယ်နေတိုင်းတော့ရေချိုးပေးတယ်ဒုက္ခိတလေးကြီးမရေချိုးတယ်ဆိုရင်ကလေးကြီးကဟိုနာကျင်တာလေးကြားတယ်နောက်တချို့ကလေးတွေဆိုရင်ကရင်ဘွားနဲ့လုံးဝမဆင်းနိုင်ဘူးတချို့ကလေးတွေကကြတော့ကရင်နဲ့တွဲပြီးတော့ချီထားတယ်အဲ့ဒါမျိုးအဲ့ဒီ image အဲ့ဒီပုံရိပ်တွေကိုသူပြန်ပြီးတော့မျက်စိတွေမှာမြင်ကြည့်မြင်ကြည့်ပြီးတော့သူရဲ့ဒုက္ခကိုခံစားရတယ်။ကိုချင်းစားရတယ်ပေါ့။သူရဲ့နေရာမှာဝင်ပြီးတော့ခံစားကြည့်။ခံစားကြည့်တာကြာလာတဲ့အခါကျတော့လူကမောလာတယ်။အင်္ဂလိပ်စကား burn out ဆိုတဲ့ရှိတယ်လေ။ burn out ဆိုတော့သူကလူကြာလာတဲ့အခါကျတော့အင်အားတွေကုန်သွားပြီးတော့ဟိုခြေကုန်လက်ပံကျသွားတယ်သူများရဲ့ဒုက္ခအကြောင်းအဲ့ဒါလေးတချို့ဘုံဘုံထင်တာ empathy ဆိုတာဟိုဘုံရှမ်းစကားတခုရှိတယ်စိတ်ပြည့်ခြင်းရင်တဲ့နိုင်ငံရေးအကြောင်းပြောပါစိတ်ပြည့်ခြင်းနိုင်ငံရေးအကြောင်းပြောပါစိတ်အားတက်ခြင်းရည်စားအကြောင်းပြောပါဒီပရမအကြောင်းပဲပြောမယ်နော်ဟုတ်နိုင်ငံရေးအကြောင်းပြောတဲ့လူတွေဟာတကယ်ဟုတ်တိုင်းပြည်ဒုက္ခလူတွေဒုက္ခကိုစဉ်းစားတဲ့လူတွေကြီးပဲပြောရင်ပြောရင်ဗာပြေသွားတော့စိတ်ထကြောက်သွားတယ် burn out ဖြစ်သွားတယ်စိတ်ထကြောက်သွားတယ်ဘာလို့စိတ်ထကြောက်သွားတော့ဆိုတော့ ตัวนี้เนี่ยดุขะကိုကိုချင်းစားတာဟုတ်တငယ်ချင်းတရားဦးနေနဲ့ကိုချင်းစားတယ်ပေါ့အဲ့ဒီဒုက္ခကိုဝင်ပြီးတော့ခံစားကြည့်အမ်ပသီအမ်ပသိုက်လုပ်တယ်အင်္ဂလိပ်အမ်ပသိုက်လုပ်တယ်နောက်ပြီးတော့ဝင်ပြီးတော့ခံစားကြည့်တဲ့အခါမှာကိုအိုင်ဒီယာတွေနဲ့ပြည်ညာလေဘယ်လိုလုပ်ဘယ်လိုလုပ်ဘယ်လိုလုပ်ကိုယ့်ရဲ့အိုင်ဒီယာတိုင်း These researchers noted that neurologists that a part of the brain associated with pain is activated in the subjects who observe someone suffering. They suffer when they see another's suffering. More precisely, two areas of the brain, the interior insula and cingulate cortex, neurological term, cingulate cortex are strongly activated during the empathic reaction. And the activity correlates to a negative affective experience of pain. ตัวอ่อนๆแท้มาโกจินสาဖြစ်ပြီးဆိုရင်อ่อนๆကသူ့ဒီ cortex ရှေ့ပိုင်းကရှေ့အပြင်ပိုင်းကသူပြည်တယ်ဘယ်နေရာမှာမျိုးဆိုရင်ဒီစိတ်ဖြစ်စီးမှုတွေအဲဒီ emotion တွေဖြစ်ပေါ်လာတဲ့အခါမှာပဲအပိုင်းကactivate ဖြစ်တယ်အဲ့ဒါမျိုးကြတော့FMRI စက်နဲ့သူချက်ချင်းကြည့်နေတာလူတရားနဲ့ထိုင်နေတဲ့အချိန်မှာသူကဟို image တွေ brain image တွေအုံနောက်ရဲ့ပုံတွေအများကြီးရိုက်ထားတာတမိနစ် When I engage in meditation on altruistic love and compassion, Tanya, Takaho, Tepanjinashi, Onopansan, neurologist, noted that the cerebral networks activated were very different. In particular, the network linked to negative emotions and distress was not activated during meditation on compassion. Why certain cerebral areas traditionally associated with positive emotion, with the feeling of affiliation and maternal love, became it. For instance, were activated. Did you go see our own way name? Mata yata kayuna hum tali hogeda dini asai nanilis tapsit. အဲ့တော့ခယူနာဆိုတာကဒီညမှာပါပြောတာတော့ဆိုဟိုအဲ့ဒီရိုမေးနီးယားမှာဒုက္ခရောက်နေတဲ့တပ်ပုံလေးကလေးအဲ့ဒါကိုကြည့်နေကိုကသူ့ရဲ့မိခင်ပုံစံနဲ့အဲ့ကလေးကိုပွေဖက်အဲ့ကလေးလေးကို comfort ပေးဒီ comfort ပေးဆိုတာနဲ့တိတ်မှုပေးအားပေး Say, Pain Sign, Nui Tui Mu, တို့ကပြတ်နေရလေအဲ့ဒီလေးအဲ့ဒီလိုပေးရင်ဒါကြတော့ကရုဏာလို့ခေါ်တယ် compassion ခေါ်တယ်ဒါဒီစာအုပ်ထဲမှာဟိုပိပံပညာရှင်လည်းဖြစ်ဗုဒ္ဓဘာသာတရားထိုင်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်အနောက်တိုင်းသားနှစ်ဦးရေးတာဘုံဘုံဒီနေ့ပြန်ပြီးတော့မျှဝေပေးဆိုလိုတာကဘာဆိုလိုတာတော့ကားကြက်တယ်ကားကြက်တယ်ဆိုရင်သူကစိတ်ဖိစီးမှုတန်ဖြစ်တယ်ကိုယ့်ဟာကိုယ်ပဲဆန့်ဆန့်တယ်ကိုယ့်အကြောင်းကိုယ်ပဲအဲ့ဒီမှာကိုယ်တွေးတယ်ဆိုရင်အဲ့ဒီစိတ်ဖိစီးမှုကပိုတက်ဖို့ပဲရှိတယ်ဆိုတာဒါ neurologic စီ psychologic စီရဲ့တက်ပညာရှင်တွေကတက်တည်ပြပြီးတာခဏ20အတွင်းမှာဖြစ်ပေါ်လာတဲ့သိပ္ပံပညာတွေပေါ့ဗုဒ္ဓဘာသာတရားဟိုသူတို့ကတကယ်လက်တွေ့စမ်းသက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကပြီးတဲ့နှစ်ပေါင်း2600ကျော်ကဟောထားတဲ့ဟာဒီနေ့ကျတော့တိပ္ပံပညာကတတိပြနေတယ် FMR အဆိုနောက် EEG ဆိုလို့ဆိုတော့အုံနောက်ကိုမိနစ်အတွင်းစက္ကန့်အတွင်းစိတ်ကဘယ်လိုဖြစ်တယ် emotion ဘယ်လိုဖြစ်တယ်အဲ့ဒီအချိန်မှာအုံနောက်ဘယ်လိုဖြစ်နေဆိုတော့ तू ကမလုပ်နိုင်တယ်အုံနောက်ကို तू ဟိုဓာတ်ပုံရိုက်တာအုံနောက်က तू ကcentral command နဲ့တကယ်အမိန်ပေးတဲ့ဌာနချုပ်ကြီးကိုဌာနချုပ်ကြီးဒီမြတ်မှာအဲ့ဒီကလေးတွေကိုကိုကဝေဖက်ပြီးတော့စိတ်ထဲမှာရည်ချိုးပေးတယ်နှစ်သိမ့်ပေးတယ်အဲ့လိုလုပ်တဲ့ပုံကိုကြတော့သူ့ရဲ့ cerebral cortex ဆိုတာ active ဖြစ်တဲ့အုံနောက်ကနောက်တစ်ခုခဏနေတော့က empathy ဖြစ်တဲ့ကိုချင်းစာယုံပဲစားတဲ့အချိန်မှာ active ဖြစ်တဲ့အုံနောက်နဲ့တခြားစီတနည်းအားစီနောက်ပြီးတော့အဲ့ဒီကလေးတွေကိုအဲ့ဒီကလေးတွေရဲ့ဒုက္ခကိုဝတ်ခံစားနေမကဘူးယော့နေအောင်လုပ်တာလေ comfort ပေးတယ်ဆိုတာကနှစ်သိမ့်ပြီโยนแนออกหลุดมัทธาหัวติสสา4บาแท้มา number 3ก็ทุกข์นิโรธาสวยแนออกหลุดตาก็ยืดเฉ็บไปบัวใหญ่ยืดเฉ็บทุกข์แนออกหลุดอลุบมาจ้องตัวรู้ทุกข์แนออกหลุดอลุบไม่ตัวให้ทุกข์ย้ํามาสู่ลูกนอนจานได้บาจ้องทมินซ่าน่ะรู้ทุกข์แนออกซ่าบาจ้องอวุซ่าหรือวุฒาน่ะทุกข์แนออกวุฒาအာကြောင့်အဲကောင်ဖွင့်တာကဒုက္ခနဲ့အောင်ဖွင့်တယ်။အာကြောင့်တရားလာတာဒုက္ခနဲ့အောင်တရားလေးကိုပဲစိတ်က။ဟိုကိုယ့်ရဲ့ရည်ရချက်ဘဝရည်ချက်နဲ့နေထား။ဟမ်အဲ့တော့ကရုဏာဒီနေရာမှာ compassion ဆိုတဲ့ဟာ compassion အဲ့ဒီဒီဟို selfless action ခေါ်တာပေါ့မိမိအကျိုးမငဲ့ညာပဲသူများကိုအဲ့ဒီလိုအာပြည့်စုံတဲ့ပုဂ္ဂိုလ်သူများဒုက္ခကိုနည်းအောင်လုပ်တဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုရင်တူတူကဘန်းအောင်ရှိခြေကုံလက်ပန်းကြတာမရှိခြေကုံလက်ပန်းကြတာရှိခြေကုံလက်ပန်းကြတာအောင်ဟုတ်မရှိအောင်ဆိုရင်ဒီညမှာပြီးခဲ့တဲ့နေ့ရက်ကဘုန်းတို့ဒီမှာဟောထားတဲ့တရားကိုရဲ့လက်ထက်မှမရှိတဲ့ဟာနဲ့ကိုလက်ထက်မှရှိတယ်လက်ထက်မှမရှိတဲ့ဟာကိုလက်ခံရမယ်ဆိုတာကဘာမှမလုပ်နိုင်ဘူးဆိုတဲ့ဟာအဲ့ဒါကိုအရင်လက်ခံလိုက်မအောင်လို့လို့မရမနာအောင်လို့လို့မရဒီကလေးတွေအဲ့ဒီဒီမိဘမဲ့ရိုမေးနီးယားကလေးတွေအဲ့ဒီလိုမဖြစ်အောင်ဆိုကိုလို့လို့မရအဲ့ဒါကိုလက်ခံလိုက်လက်ခံပြီးပြီဆိုရင်စိတ်ကအဲ့ဒီဟာကို resist မလုပ်တော့လက်မခံလို့စိတ်ကဒီမတိတဲ့စိတ်က resist သွားပြီးတော့လုံနေတယ်သွားပြီးတော့တင်းခံနေတယ်အခံနေတယ်ဆိုရင်ကိုယ့်ရဲ့energy ဒီစိတ်အင်အားကိုယ်အင်အားက တင်းခံတဲ့နေရာမှာပြသွားပြီးအသုံးပြုတယ်အဲ့ဒီကလေးတွေရဲ့ဒုက္ခကိုနည်းအောင်လှုပ်တဲ့နေရာမှာအသုံးမပြုနိုင်တော့အဲ့ဒီကိုမရောက်တော့အဲ့ဒီကိုမရောက်တော့တငယ်ချင်းတယောက်ရဲ့ဒုက္ခကိုနားထောင်တယ်နောက်ပိုင်းကျတော့သူ့ကိုငင်းနေတာနဲ့ငင်းတဲ့နေရာမှာပဲကိုယ့်ရဲ့အင်အားတွေအသုံးပြုတာလေကိုယ်ကလည်းစိတ်တွေပင်ပန်းပြီးတော့ခြေကုန်လှက်ပန်းကြနောက်ပိုင်းကျတော့မတွေ့ချင်တော့အနောက်နိုင်ငံမှာဒီသူများဒီဟိုရဲ့ဒုက္ခကို empathize ဖြစ်ပြီးတော့ဒုက္ခတဲ့အသင်တွေအဲ့လိုအသင်တွေသူများကူညီတဲ့အသင်တွေဝင်လှုပ်တဲ့လူတွေပေါ့တွေ့ဘူးတချို့ကျတော့ဂယုဏအထိမရောက်တဲ့ခါကျတော့ဘာဖြစ်သွားအောင်ဆိုတော့တချို့စင်9နှစ်ဆက်တချို့စင်9နှစ်9နှစ်ချတဲ့တချို့စင်9နှစ်ဆက်နေအဲ့ဆန်သူတို့ကခြေကုန်လက်ပန်းကျပြီးတော့အဲ့ဒီအကြောင်းလုံးဝမကြချင်ဘူးရှိသမျှအင်အားဒေါသနေရာမှာသွားအသုံးပြုတာ resist လို့ဆိုလို့သူကဒေါသအောင်ကြိုးတယ်တငယ်ချင်းနဲ့ပြန်ပြီးတော့ညင်းနေဆိုတော့ဒါဒေါသအောင်ကြိုးတယ်တငယ်ချင်းရဲ့ဒုက္ခကိုတကယ်ခံစားနိုင်ရင်သူရဲ့ pain သူရဲ့ဒုက္ခကိုပဲတဲ့ဒုက္ခနဲ့ပဲကိုကဟို in touch ဖြစ်နေအဆက်အသွယ်လုပ်တာ။ဘာကြောင့်ဒီလိုဖြစ်တယ်ဆိုရင်အဲ့ဒါအရေးမကြီးတော့။ตาလေးကတူဦးဒီတော့ตาလေးရှိတဲ့မိခင်ကသူရဲ့ตาလေးဘိုင်အောင်လို့သူရဲ့ตาလေးနေမကောင်းလို့မအိတ်နိုင်လို့ဆိုရင်ဘာကြောင့်ဒီလိုဖြစ်တာဒီလိုမစားနဲ့ဆိုဘာဖြစ်လို့စားတာတော့အဲ့ဒီချိန်မှာအဲ့လိုသွားပြီးတော့ပြောနေရင်သွားပြီးတော့ဆူနေဒီအမေကပို့ပြီးတော့ခြေကုန်လက်ပံကြအမေအများစုကအဲ့လိုမဟုတ်ကလေးနေမကောင်းဆိုတဲ့ခါလဲကလေးရဲ့ pain ကလေးဒုက္ခဝင်တာခံစားပြီးတော့ဟို embrace လို့တဲ့ခေါ်တာပေါ့အင်္ဂလိပ်လိုပွေဖက်တဲ့ခေါ်တာကလေးငယ်တဲ့အပွေချလိုက်တယ်အားပေးတယ်ဆေးမပေးတာတော့မှရေလေးတိုက်ရင်အဲ့ဒီချိန်မှာ emotion အရာကလည်းပဲနှစ်သိမ့်တယ်ရေလည်းတိုက်တယ်ဆိုတော့ကလေးအများကြီးတတ်တာငတ်တတ်တာဒါကကယူနာကိုချင်းစာယုံပဲစားတယ်အဆင်မှာမရက်ဘူးအမေကသားသမီးကိုကျူစုတယ်စောင်းလျှောက်တယ်ဒုက္ခနဲ့အောင်လုပ်တယ်ပေါ့အဲ့တော့အင်္ဂလိပ်ဒီနေ့တော့မြန်မာလိုဘာသာမပြန်တတ်ဘူးတခုက empathy တဲ့ empathy ကိုဒီနေ့ဟိုမှားမှန်မှန်မှန်ကိုချင်းစာဆိုပြီးတော့ဘာသာပြန်ထားတယ်ဒီထက်ပို့ပြီးတော့ကောင်းတဲ့ဘာသာပြန်တွေ့တဲ့ခါကျမှနောက်တရားတစ်ပုဒ်ထပ်ခေါ်တာအဲ့ဒါမလားနောက်တရားတစ်ပုဒ်ထပ်ဟောတာပေါ့အဲ့တော့သူများရဲ့ဒုက္ခကိုသူများရဲ့ဒုက္ခကိုယ့်ပေါ်မှာအမြဲတမ်းရောက်နေလူတယောက်ကဒေါသဖြစ်တယ်ဆိုရင်သူ့ဒေါသကိုယ်စီရောက်တာပဲအဲ့ effect အဲ့ဒီဒဏ်ကိုခံစားရတာပဲအဲ့ဒီခံစားတဲ့နေရာမှာ empathy ကသူကတဝက်ပဲခံစားရတယ်ဂယုဏကယာနုံးကြည့်ခံစားญาณองค์ปิคันขันษาเนี่ยมันมังกันได้ attitude มังกันได้ตบอดามังกันได้ตบอดาสุราคันเปหาก็ဖြင့်กุละแท้มันไม่ရှိอูเปหาก็ဖြင့်กุละแท้มันရှိหมัวไปอ่านในคําถ้าเลจิไปอ่านน่ะบ่ามาตัดเลยไปมาอ่านเนี่ยสุดจะပြောลูกเนี่ยပြောလို့မရလူတိုင်းဒီလိုပဲဖြစ်တတ်တယ်ဒါလေးကိုလက်ခံထားလိုက်တယ်ဘာမှတန်းဒီခန္ဓာကိုရလာတယ်အဲ့လိုလုပ်ပြီးတော့ဒီအောင်းနေတဲ့ byte ဒီ area လေးကိုကိုယ့်ရဲ့သားလေးလိုသဘောထားပြီးတော့ဂယုဏစိတ်နဲ့ပွေဖက်ထားသူ့ကိုအဖြစ်မတင်ဘူးဖက်မပြေးဘူးဒီတိုင်းကြည့်နေလေဒီတိုင်းနှစ်သိမ့်အဲ့ဒီအလေးကို ဟောလုတ်တဲ့ခါကျတော့စိတ်ခန္ဓာနဲ့ creative ဖြစ်လာပြီးတော့ပါတွေးလာဆိုတော့ဩချက်ထောက်ခွဲထားလို့ဆရာဝန်ကပေးလိုက်တဲ့ဒီ pain killer ဒီကြောင့်ညာဖြစ်လာမသိဘူးအဲ့ဒါတခုစိတ်ထဲမှာတွေ့နောက်တခုကဒီရောက်တော့စင်ကာပူရောက်တဲ့ခါကျတော့ဟိုပိနေပါတော့ပိနေတည်းတည်းတည်းပေါ်တယ်တွင်းတည်းတည်းပေါ်တယ်အဲ့ဒါကြောင့်လားမသိဘူးတွေးမိတွေးမိပြီးတော့အဲ့ဒါလေးတွေဆိုဟိုဆေးဖုံးတာပေါ့ဆေးဖုံးတယ်တခါတခါကျတော့ဆေးဖုံးတဲ့ခါမှာနည်းနည်းပဲတက်တာတယ်တခါတခါကျတော့ဘာဖုံးလို့ဆိုဟိုဘုံဥပဒေဖုံးညအရန်ပိုက်နာတဲ့ခါဆိုထားပြီးတော့ overdin နေတာစားတာတော့မစားဘူးဒါပေမဲ့အေးအောက်နေတဲ့ဟန်အဲ့ဒါဘာများဖြစ်မလဲမဆိုဆို overdin ဖုံးတဲ့ခါကျတော့အောက်နာလေးတက်တာပါဘာကြောင့်ဖြစ်လဲဆိုတော့မသိဘူးမသိဘူးမသိပေမဲ့လည်းပဲဟိုဘယ်လိုလုပ်ရင်ဒီပိုက်အောက်တာလေးတက်တာသွားမှာတော့ဆိုတော့စိတ်ကသူ creative ဖြစ်နေတာပေါ့အားရှိနေတာပေါ့သူကိုယ်သူပြန်ပြီးတော့စောင့်ရှောက်ဖို့အားရှိအားရှိအဲ့တော့အမွန်တီနေဆိုချင်တာကစိတ်ချမ်းသာတဲ့စိတ်ချမ်းသာခြင်းနဲ့ဆိုရင်မြတ်စွာဘုရားသစ္စာလေးပါးနဲ့မဟောထားတဲ့ဒုက္ခမကြောက်နဲ့ဒုက္ခမရှောင်နဲ့ရှိတဲ့ဒုက္ခကိုနားလည်းအောင်ကြည့်ပြီးတော့အဲ့ဒုက္ခကိုစိတ်နဲ့နှလုံးသားနဲ့ပွေဖက်ပါပွေဖက်ပြီးတော့စိတ်ထဲမှာဒီဒုက္ခနဲ့အောင်ပါလောက်အောင်ပါတော့လူတွေကဲလူနှစ်ယောက်အငင်းဝါပြီးတော့ဒုက္ခပြားနေစဉ်အဲ့ဒီလူတွေနှစ်ဖက်စလုံးရဲ့အတင်းမှမှုနှစ်ဖက်စလုံးရဲ့ထောက်စိတ်နှစ်ဖက်စလုံးရဲ့အတ္တတွေမဟာနာတွေမကျေနပ်မှုတွေအဲ့ဒါတွေဝင်ပြီးတော့ခံစားအောင်မကဘူးခံစားပြီးရင်စိတ် active ဖြစ်အောင်တရားပွဲတွေမှာဆရာကြီးတင်ပေးတယ်ဥပတ်ယံဘေးကင်းစင်ဝေးညင်ကြပါစေသူတို့အဲ့ဒီလိုစိတ်နဲ့ခယူနာပွားရပေါ့ပုံမှန်ဆိုတာကတော့မြေတံပေါ်လာတင်းနေတင်းနေတော့ဘုံကကယူနာပွားတယ်လို့ထက်ဆက်တဲ့စကလုံးကကယူနာပွားတယ်ဝေဘူးဆရာတော်ဘုရားကြီးကဟိုနွားဟိုကျွဲနှကောင်ခတ်နေတယ်တဲ့အချောင်းနှမကျွဲနှကောင်ခတ်တယ်အဲ့ဒါကိုကြည့်ပြီးတော့မြေတံပွားတယ်သူရဲ့ဒုက္ခကိုခံစားပြီးမြေတံပွားနေညာမေညာတသဒုက္ခမေစရာတယောက်ကိုတယောက်ဒုက္ခဖြစ်အောင်လုပ်ခြင်းနဲ့စိတ်ကင်းပါစေမေတ္တာပို့အတိအကျချင်းကြတော့အဲ့ဒီကျွဲနှကောင်ကတခါမှရမဖြစ်ဘူးတဲ့ပုံစံမျိုးဒီလိုအေးစီစီငြိမ်းသွားတယ်အဲ့ဒီလိုလုံနိုင်ရင်ဒီဒုက္ခရှိတဲ့နေရာမှာတော့မှစိတ်ချမ်းသာအောင်လုပ်နိုင်တယ်စိတ်ချမ်းသာမှုရှိတယ်ဒုက္ခမရှိတဲ့နေရာဆိုစိတ်ချမ်းသာမှုပို့ပြီးတော့လွယ်တာပေါ့ပထမနဲ့ဒုတိယတရားတစ်ပုဒ်ထဲမှာဟောထားတဲ့ကြောရှင်နိုင်ပါနဲ့မကြောနိုင်သူညာအဲ့တရားထဲမှာကောင်းတာတွေကြည်ပြီးတော့မုဒိတာဖြစ်တယ်ဒီနေ့ကျတော့ရှိတဲ့ဒုက္ခတွေကြည်ပြီးတော့အဲ့ဒီဒုက္ခနဲ့လက်တွေ့ရင်ဆိုင်ခံစားနေရတဲ့ချိန်မှာတော့မှစိတ်ချမ်းသာအောင်ထားနိုင်ပါတယ်လို့ကြောပြန်တာအဲ့ဒီလုံးရမယ်နေကတော့ဂယုနာအဲ့တော့ဟိုမေတ္တာပို့နေကြပုဂ္ဂိုလ်အနေနဲ့ဥပယံဘေကင်းစင်ဝေးစင်ဥပယံဒီဘယ်လိုရှိတော့အဲ့ဒါလေးကိုစိတ်ထဲမှာမြင်အောင်ကြည့်လိုက်ခါကြက်လို့ဒုက္ခဖြစ်တဲ့လူတွေကာအက်ဆီဒန့်ဖြစ်လို့ကာတိုက်လို့ဒုက္ခဖြစ်တဲ့လူတွေဒါမဟုတ်လမ်းမှာကားပြတ်လို့တကူအစီမပြေလို့ဒုက္ခဖြစ်တဲ့လူတွေသူတို့ဒုက္ခကိုမြင်ပြီးတော့ဥပယံဝေ ကင်းစင်၏ဥပယံပေကင်းစင်ဝေညင်အေးကြပါစေ။အဲ့ဒီလိုကို outreach ခေါ်တာပေါ့။ကိုစိတ်နဲ့သူတို့စီရောက်အောင်ပို့အဲ့ဒီလိုလုပ်နိုင်ရင်လည်းဒုက္ခကိုခံစားနိုင်တဲ့ resilience ခံနိုင်စွာအားလည်းရှိတယ်။အဲ့ဒီလိုရှိရင်တော်ယုံတန်ယုံနေစဉ်ဟောတောင်းတန်တွေ့ရတဲ့ဒုက္ခကိုကိုဆက်ဆင်းအောင်မလုပ်နိုင်တော့ဘူး။ဒါကြောင့်စိတ်ချမ်းသာမှုရနိုင်ပါတယ်။ရောက်တဲ့နေရာတိုင်းရတဲ့နေရာတိုင်းအဲ့ဒီမှာတွေဖြစ်နိုင်ပါတယ်တဲ့။အားလုံးကြမ်းချမ်းသာကြပါစေ။We had a short break and then we had an English session. Today I'd like to talk about happiness. The title is Happiness Can Be Here and Now. Here and now is an emphasis on the present moment. When you're on the MRT, happiness can be there and then. When you are on the bus, you can be happy on the bus. When you're at work, you can be happy at work. This motto is in relation to some of the previous talks that I had given elsewhere. I have explained in a few other places that by cultivating appreciation, by directing our mind to what we have, by strengthening the awareness of what is in our hand, we can be happy. Usually, whenever there is a slight inconvenience, the psychological habit that we have is that the mind tends to multiply the negative effect and that ignores the positive things that we have in life. So this is the 80-20 theory, the law of imbalance that I usually quote. The law of imbalance. So in my previous Dharma talks, the focus is on cultivating the positive attitude, positive thinking, by thinking the good thing in your life, the successes that you have had, the contribution that you have made towards the family member, your family members, your community, your country, to the wider world, to think about them often, so that it becomes a default position in the subconscious mind. People don't usually put effort to think about the good thing that they have in life. So, in an emergency case, they wouldn't be able to relate to the good thing that they have in life, the blessing that they have in life. So that's the point of my previous talks on happiness. To develop happiness by focusing on the good house that we have, good friends that we have, the money that you have rather than what you don't have, the job that you have rather than that is not in your hand. Try to focus on what is in your hand rather than what is not. We don't do that enough. And although we have all the condition to be happy, we are not happy because of that. But today I would like to focus on a different thing. On inconveniences of life, the discomfort, the painful parts of life. We come across this daily. At work, there may be time when you feel frustrated because you don't get your way, because you don't get as much collaboration from your colleagues, support from the team, and you feel frustrated. Today, my suggestion is that even when you are facing them, if you know how to cope with them, how to deal with them properly, that can still be happiness. Without being arrogant, without ignoring the pain that you are facing. And today, of course, you know, we can spend many days talking about this, but today I just would like to focus on two words, empathy and compassion. Empathy and compassion. I think even the native speakers themselves are still confused what these two meanings are. And usually there's a third one, sympathy. As far as I can read, okay, I have gone through some of the definition by psychologists. I'm still confused if I read them. But today, I'm grateful to this book, and I'm going to take some of the quotation from this book. It's called The Power of Compassion to Change Yourself and the World. Altruism. It talks about altruism. Compassion and altruism. By Matthew Ricard, a French biologist. He has a PhD in biology, and then he became a Buddhist monk. This is him. He has written a book called Happiness. It's one of the best-selling books, the bestsellers. I just would like to... Well, this book is from our library, so it's here. It's here. Empathy and compassion. Let's talk about this. When we encounter with suffering, frustration is suffering, anger is suffering, tension is suffering, jealousy is suffering, feeling insecure is suffering, not to get what you want is suffering, it's all sorts of suffering. We don't need to talk about this, you know. Buddhism specializes in the definition of suffering. Put it that way, you know. We have this. In his first lecture, the Buddha defined suffering in the widest possible way. It covers physiology, psychology, daily life, and more. Empathy and compassion are two of the many ways of dealing with pain, dealing with inconveniences. We know, because for the last 20 years or so, many scientists have taken Buddhist meditation into their research. They have done research, and this book is one of them. It talks about the psychological lab in Maastricht, that is in the city in the Netherlands. It talks about the procedure and the finding. So, if you're interested in neurology, that's the science of brain, then this book is very important. You have other books also, you know, written by neurologists. The word neuroplasticity, I think I showed the other day, The Mind and the Brain, a book by a professor from UCLA Medical School that talks about mindfulness in dealing with suffering. But today, we focus on compassion. we talk in neurological terms and Buddhist understanding. Empathy. Empathy means you place yourself in someone else's shoe. You feel their pain. If someone is suffering from stomachache, then you put yourself in that person's place and then you feel their pain. What you do here is empathy is just to feel someone else's pain and stop that. Maybe because somebody somebody shares the same nationality with you, maybe Singaporean, maybe Burmese, maybe British, or maybe someone share your belief as a Buddhist, as a Christian, as a Muslim, as a Hindu, as a non-believer, as a humanist. Because of those affinities, you share their pain. You share their pain. This is empathy. Empathy is limited in a way from scientific point of view and from Buddhist point of view. Limited in the sense you only trying to feel that person's pain, and there is no orientation of the mind to reduce the pain. If you go beyond feeling the person's pain and you actually want to reduce the person's pain, this is considered to be compassion. So they can be very similar. The difference that I read from this book is that with empathy, you stop with sharing the pain. With compassion, you go beyond that, you want to reduce the person's pain. We use the word maternal love in this book, maternal compassion. That's the discourse on loving kindness, Metta Sutta, that we chant very often here, that we chant, actually the monks chant every day. Mata yata niyang buddhang ayusa eka buddha manurake. Just as the mother with only and one child would protect her child with her life. In the same way, we need to extend that maternal love to all beings. So extension to all beings. My understanding is that empathy goes with the affiliation of nationality, of social status, of belief, you know, so affinity, some kind of affinity, and you empathize with their pain. We can say that this is a good quality, that you empathize with someone else's pain. But when we look deeply, neurologically, and from meditation point of view, actually, empathy can be short-lived because it can lead you to burn out. Being burnt out. You see, people who are motivated by the suffering of others and who have decided to help, they may think that they have compassion, but actually some of them, they only have empathy. They go in to help a certain organization or set up a certain organization. it looks very altruistic. But after a few years, people get burnt out and they just don't want to hear anything about this anymore. So if your friend has a lot of distress and comes to you, talks to you, because the person is your friend, so straight away you can connect with the pain. You listen to the pain. But the person is going to repeat again and again before he or she can get over that pain, that stress. Now you are being pushed to your limit. Sometime you may counter, you know, you need to do this, you just stop. And if your friend doesn't listen to you, you don't want to see your friend again. I have seen a family, their son, okay, they have many young adults in the family. One day, the son he became restless. He became restless. He's a very academic person. But he became restless and he took to drink and stay out very late at night and like that. The parents, the sisters, they empathize with his pain. So they feel his pain. But they struck with empathy. And that was manifested in their relationship with him. One of his sisters told me, last night I asked my brother to come home. I said, if you don't come home, you just go for suicide. You're giving too much trouble to mom and dad. This kind of negative word, negative action, negative command can come out of a sister. This is because you only empathize. Empathy means you feel the person's pain, but not in total. Compassion is to feel the person's pain and in total. When you feel the in total without judging why this person is suffering, you know, that doesn't matter. If he is stupid and got himself into this trouble, it doesn't matter. If it's unfortunate, that is why he has got himself into this trouble, it doesn't matter. If he is a good person, nevertheless, is still in trouble, it doesn't matter. If he is a bad person and in trouble, it doesn't matter. We talk about non-judgmental mindfulness. Not to judge. Not to added value judgment. In the Mingun and Mahasi meditation technique, we observe, okay, when you hear, just observe hearing. When you have anger, just register that as anger without saying good or bad. When there is an automatic thought of compassion arising, just observe this is compassion. Not to say this is very good. That's the time we are training ourselves to develop non-judgmental awareness. So compassion is based on this non-judgmental awareness. In the discourse on mindfulness, the Satipatthana Sutta, the Buddha says very clearly that in order to feel our own pain and other people's pain, we need to be developing, you know, non-judgmental mindfulness. So empathy is still judgmental in some way. So compassion is non-judgmental. You feel the pain, you embrace that as if this person is your child. When the child when her child is suffering, the mother, okay, reasoning is set aside. The first thing she does is to feel her child's pain and motivate herself into action to reduce that pain. An example given in this book, there's about page number 58, there's chapter from the beginning of chapter 4 in this book. It talks about one of the images that you might have seen all over the worldwide media. That's the images of children in one of the orphanages in Romania. They look very helpless. Yes, they were washed every day. They were given a wash. They were fed every day. But beyond that, there was no one who actually trying to comfort them. So when this monk Madhurika, when he just focused on that and not on compassion, that is empathy, he just focuses on developing empathy. He trying to feel that pain. But stop at that without going into the activity of reducing their pain. He said after some time he became exhausted, very tired, became almost burnt out. And you have the brain images to support that. Because a different part of the cerebral cortex of the brain was activated at that time. And then after some break, he used the same images now to do compassion, meaning to feel their pain and then to embrace his child, to comfort them, to reassure them. This time to embrace their pain deeper and in total. The part of the brain that was activated this time was a different part. And he didn't feel exhausted. So, if you don't mind me reading the subheading, only empathy gets exhausted, not compassion. This is how they use the Buddhist teaching and neurological research to define the difference between empathy and compassion. This evening, my focus is that if we develop compassion, then in spite of the pain, the suffering, the inconveniences that we face, the mind is still peaceful and calm. And I call this happiness. I wouldn't say, you know, you are joyful, but you are peaceful. You are peaceful. Peaceful that comes from compassion, that comes from the right attitude towards pain, suffering, and inconveniences.
Many people think compassion is luxury. And you only do this when you have extra time, when you have extra money to spend. So that's when you go for something luxurious. And when people say, you know, they have compassion towards you, sometimes you feel insulted because, you know, wow, why do you have to feel compassion towards me? We can't distinguish between pity and compassion. Pity is a kind of, you know, self-love and very self-centered. But compassion is not like that, it's altruistic. So, we mix them up. And when people feel compassion towards us, we think this is a sign of weakness, you know. I don't want your compassion. And you do compassion from time to time on other people because, you know, you have the luxury of time, the luxury of this, of that, you know. You see it as a luxury. What the Buddha is saying is that compassion is not a luxury. It's not a luxury. It's compulsory. In order to live a peaceful and happy life, compassion is the way to manage pain, emotional pain, physical pain, like that. From taking too many tablets, perhaps since my operation, I have some stomach upset, you know, for the last few days, even now. So, I focus on this, and with this I try to see if it stops with empathy or if it goes beyond that and reaches compassion. When you look at pain and if you become exhausted, there's empathy. If you look at pain, you become energized, this is compassion. This is in brief the difference between them. You use pain as the raw material. You look at that with the right attitude. Right attitude means anatta, not just me. This experience is universal. Universal. You go to see hospitals, you know, people in the queue, long queue. Most of them, they take some form of tablets just like me. And when you realize that this is actually a universal experience, there's nothing you can do. If you have illness, you have to take some tablets to cure this. My doctors, they are very careful, they are very good. They prescribe also omeprazole to prevent this happening. Perhaps that's not good enough and I still feel this pain. But when you watch your pain, your tummy pain, and you have to see whether you become exhausted. If you become exhausted, you need to adjust this because you are on empathy, not compassion. Meaning, you have to embrace your pain in total with the right attitude. Which attitude is the mother's attitude? Maternal attitude, maternal feeling. The mother doesn't judge if her son is in trouble because of his good, because he's bad. During the time he is, okay, the child is crying, the mother's instinct is to do something to reduce the pain. That's the priority. Everything else is secondary. Is secondary. So, here and now means the urgency of the present moment. The embrace the pain that we have. It is in the office, embrace the pain in the office. Sometimes you think you don't get enough support, you don't get enough collaboration, people don't appreciate your role in the office, and you feel a grief. If that's the case, then embrace that pain and try to extend that. That extension is very important. Many of the subtitles, they have that kind of what we have in the Metta Sutta, Ewam Bisabha Buddhesu, just as so, you have to extend it to all beings. You know, from that, something you can see, extended compassion, extended love, that we need to extend compassion beyond ourselves. That is about becoming altruistic. So my main point this evening is that we don't really need to run away from pain, because to run away from pain is to go into a fight and flight mode. That is to look at everything as an emergency, life and death. But not every situation is life and death scenario. And we can save the energy, the resources that we have. I think I have spoken somewhere else about fight and flight mode. But so I don't want to go into detail this evening. Instead, compassion not only prevents us from going into emergency mode, it also saves our energy. We are embracing the pain, the problem in total, but using only minimal energy. So this is a very efficient management of pain. Very efficient. But some people, small headache, they use a lot of physical and mental energy. And they feel very exhausted, easily frustrated, easily agitated. This is because you use so much of your energy, you waste so much of your energy. You're on the decline with your resilience. Not much resilience anymore. So these are the things that scientists such as clinical psychologists and neurologists have taken into their research and proved to be true, to work for all of us. Before that, we only had what the Buddha taught 2,600 years ago, but today we have these sciences to help us understand this. Embracing pain is a training that we need to take. We can't do this intellectually. If we can, then more intellectual people will be the kindest people, which is not the case. So, compassion is a method to cope with pain, to reduce pain. It doesn't run away from the pain. Instead, it embraces the pain with the right attitude. If you do that, in spite of the problem, the inconveniences, the pain that you have in daily life, there is still a chance, an opportunity to be happy here and now. Thank you.
Sadhu, sadhu. If you have any questions.
When you talk about compassion, yeah, sometimes we try, I mean, for me, my own experience, I try to cultivate compassion. But sometimes we feel that we're very helpless, you see. So it's not a very good feeling. You know, when you see some people suffering or the poor kids and things like that, you don't feel good. So I kind of be more detached. Because the more then you don't feel good yourself. Because you're helpless, there's not much, sometimes there's not much you can do about it, you see. Can you elaborate on that?
That's what empathy is about. What this book with neurological research is saying is that that's not compassion, that's only empathy. So, the title of the chapter is From Empathy to Compassion. From empathy to compassion. When you see children being abandoned, you see it on television. According to what I understand from this book, you can revisualize that image in your mind, that helpless child. You approach the child, the helpless child, in your meditation, pick him up, give him some comfort. This is at least in meditation. When it comes to real life, in real life, we will be able to, we will be prompted towards that direction. Towards that direction. In ignoring, in stopping, okay, in detaching from that image, from that issue, we are actually using more energy to do that. Because in daily life, we cannot avoid inconveniences. Daily life is full of pain. They just differ the level, the degree. So what the Buddha is saying is that not running away, instead you should walk straight to the pain and embrace it deeper. That's the message. When we try to embrace it, when we find helpless, and we have to see what's happening with the emotion there, usually the emotion goes to blaming. Blaming someone else or blaming ourselves. Blaming someone else for causing that situation or blaming ourselves for not being able to prevent that. That blaming is automatic, it's an auto mind. That auto mind is leaking, is draining a lot of mental energy. A lot of mental energy. These are all, you know, neurologically proven these days. With the latest machine, what they call fMRI and EEG. You can, well, within 1 minute, you can get about thousands of brain images, and you can look at them in real time, during what time, what's your emotional state, and what the brain images are. Trying to detach ourselves from the suffering is different from being impartial with suffering. When we're trying to detach ourselves sometimes because we can't take it anymore, the mind still goes on reasoning why this happened. And if someone doesn't share any affinity with us, maybe not the same nationality, not the same religion, not the same part of the world, maybe you don't support the same football fan, football club in England, for example, then you know, you don't really feel that pain. So these are the shortcoming in dealing with pain. The whole teaching of the Buddha is about dealing with pain, is about understanding and managing pain. What we talk about enlightenment comes from total understanding and embracing of pain.
ဒီဆရာကြီးလာတယ်ဆရာတော်မြန်မာတော့မေးရရတယ်မရှိအားလုံးကိုကျွန်တော်ခါတိုင်းလိုပဲရေးစစ်ချရအောင်ဘိုင်ဘုဆရာတော်ရဲ့ရေးစစ်ချ
စကြီးရSarah, do you, when you say compassion, do you really, is it different with metta, or compassion and metta difference, isn't it? But when you are, I thought that you are referring to the guna, is it? Compassion too. So then, when you are sending your compassion, wouldn't that be changed to metta later?
I actually have given more than one talk. I don't know if the Dhamma Tantra has this one. the way I understand the four Brahma Vihara, Metta, Karuna, Mudita, Upekha. My understanding is that Karuna focuses on pain. Dukkhita Tattva.Mudita focuses on joyful thing. Dukkhita tattva. Metta focuses on both. So in mathematical terms, metta is equal to karuna and mudita. In other words, karuna is 50% of metta.
Seattle, I have one question. I just recently felt it now. Personally to me, when I feel pain, I would try to detach myself from the pain. Just now what you were teaching us is that we should go and reach out for it and have a compassion. So actually, for myself, I feel that the detachment and the compassion is countering against each other.So, can you please advise me? Thank you.
To use the word that you are more familiar with, Charles Darwin, more than 200 years ago, he talks about fight and flight mode. That's survival instinct. Charles Darwin is famous for natural sciences.From Cambridge University. Fight and flight. When you're trying to detach it, this is what you're saying is different from the word detachment that's used in meditation. What you're trying to, what I understand from what you're saying is that it's about running away from pain. I'll give you an example. If a deer faces a cheetah who is hungry. Now this is a case of life and death. The cheetah will have to run for his life. In doing so, we use all his energy. maximum energy to escape the cheater. And it escapes now. But it needs time to recuperate, to recover. If you are not aware of the fact that you're in the jungle full of cheetahs, tigers, lions, hyenas, you will be caught by surprise again. And you have to use all your maximum energy and run again. So this is flight mode. Fight is that, okay, when you cannot run away from the cheetah, you have no way to run away, you are being cornered. You're going to use all your energy as well, but this time to fight. So fight and flight is for emergency situation. For emergency situation. Getting stuck in a traffic jam for 30 minutes is hardly, in many cases, not life and death situation. Maybe for a patient, maybe. But for most people, this is not emergency situation. But the amount of energy, physical and emotional energy, they use is as if they are facing life and death scenario. So this is about fight and flight situation. I call this red zone in terms of emotional response pattern. The other pattern is called green zone. That green zone, we use the word tend and befriend. Tend means to pay attention, not to run away. Befriend means not to fight, but to befriend with pain. If I have stomach upset, in attitude, in thinking, you know, I need to see this as a friend, as if this is my only child, is suffering from this, is having this stomach upset. Compassion and mindfulness, they are the mother. The pain is the child. We use that to manage this pain. And these days, the neurological research findings, you know, they have proven that I have a lot of, you know, slides, you know, from presentation. The neurologists who use Vipassana meditation, Tibetan meditation, Zen meditation, to see the brain waves and the prefrontal cortex, the amygdala and the cerebral network, you know, the emotive and emotional network, cognitive and emotive network, you know, how these changes, they all support the Buddha's teaching that we should use compassion to manage pain. When we run away from pain, we lose our immunity. We try to ignore the pain as if the pain doesn't happen. We try to distract ourselves with other things, with work, with television, with Facebook and whatever, not to think about that. But in doing so, we are putting a lot of effort just not to go there. It's overshadowing us. So the Buddha is saying, why not confront that? Confront that with the right attitude. If you see that, if you see that pain, that inconvenience as your enemy, that's going to be your enemy. Your subconscious mind is going to see that as your enemy. But if you think that pain is your resources for your resilience, resources for your understanding, resources for your compassion, and then the world is the world has plenty of suffering. Meaning, we can have plenty of compassion, endless compassion. So that's the Buddhist way of approaching pain.
Okay, thank you, Seattle, for... We say thank you to our Seattle for sharing knowledge with us. This time, Seattle, even he is not feeling well, in the daytime, he teaches academy writing and reading, and in the evening time, Seattle giving Dharma talk to all of us. And tomorrow, Sarah is going back to Bangkok, and from Bangkok, he will fly to England. So we hope Sarah will come to Singapore very often and to share knowledge with us again. So we wish Sarah to recover very well soon, and also we wish Sarah to be healthy and long life. Sadhu, sadhu, sadhu. I don't need to tell you, no? This is the same thing. My own shadow is a tiny. I don't do so. Tell you. Good so, me deny me, me, nam, how Kasiadaka. Lai sang parami ma lai sen kampa dang sing dang long na sim di sim sang sim sa sim kun venia sa jawa hai sa jawa le ananda sa jawa le dang sing ken do Om Om Som Som Sadhu Anumodana Lai Haku Sukhandi Ping Ping Gan Sing Sing Sikam Dikano Sadhu 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 Kusumi Dinai Miyami Namau Kasyadaka Lai sang parami ma lai sang kampa dang se dang long ai sem di sem sang sem sat sem kon veniya satawa nai satjawale ananda satjawale nam se khen do hom hom som som sadhu anumodana Lai haku sukhon di peng peng gan sing sing Sikam dikhano Sadhu, sadhu, sadhu Kusumi dinai miyami nam Hau kasyadaka lai sang parahima Lai sang kampa dang sing dang long nai Sem si sem sang sem sat sem kun Venaya sadawa lai sadawale Ananda sadawale dang sing kento Om Om Som Som Sadhu Anumodana Lai Haku Sukhandi Ping Ping Gan Sing Sing Sikam Dikhano Sadhu 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 Dana Mya Sila Mya Bhavana Mya Sadhauka Dang sing dang long, ya dong dong hai, pi him am lai, kon him am lai, sadawa him am lai, yuan bak pang wai, nai mang ho sa hao ka, do dao ho, di yo se sa, amata, ni pana, di ka jen, se ka, di ka no, sadu, sadu,
Sadhu, sadhu, vandami, pande, sapa, aparadang, kamatame, pande, maya, katamponyan, samina, anumotidapa, samina, katamponyame, andatapang, sadhu, Sadhu anumodami vandami pande sabbang aparadang kamatame pande maya kadamponyan samina anumodidabang samina kadamponyame handadabang sadhu Sadhu anumodami vandami pande sabbang aparadang kamatame pande maya kadamponyan samina anumodidabbang samina kadamponyame handadabbang sadhu Sadhu anumodami vandami pande
Api vandana silesa nityam vodabhaja ino chadarodama vodantu ayuvano sukhan bala
Sadhu, sadhu, sadhu